ောက်ဆုံးမိခင်တော့အင်းနဒီဆွတ်တက်လာပြီဆိုရလူရသိမျောလင်းကြတာပါခွာဒါပေမဲ့ယက်တရာပြီးတဲ့ခါကျတော့သုံးသက်သူတွေကတော့အဲ့လောက်ထိတက်မလာပါလားဆိုပြီးတော့ပြောကြတယ်ကိုသားရဲ့အတွေ့အကြုံနဲ့ပြောပြအောင်ပါသည
်ဟုတ်ပါတယ်ခုနသုံးလေးလသုံးသက်လူတော်များတော့ယက်တရာအတွက်မှာအင်းနဒီဘာလုံးနိုင်လဲသုံးသက်တဲ့ခါမှာထူးခြားတိပပဘာမှရလထွက်မလာတော့တော်များလေးဝေဖန်တာလေးရှိတယ်ဒါပေမဲ့ကျွန်တော်တွေ့ရတော့တော့တခုတော့ရှိတယ်အင်းနဒီအစိုးရမှာလူလူထောက်ခံမှုကတော့အခုတည်းကြာမသွားဘူးနောက်တစ်ခါလူလူကအာသူတို့တင်ထားတဲ့အစိုးရဖြစ်တယ်ဆိုရင်အသိရရှိတဲ့ခါကျတော့ဒေါန်ဆန်းစုကြည်ကဘာလို့ပါအန်ဒီကဘာလို့ပါဆိုရင်လူလလနဲ့လူလှုပ်ရှားမှုပုံစံမျိုးနဲ့လောက်တာမျိုးတွေရှိတယ်ဥပမာတန်ရှင်းရေးလုပ်တဲ့ကိစ္စမျိုးတွေပါတယ်ပေါ့အဲ့ဒါတွေလည်းရှိတယ်နောက်တစ်ခုပြောမယ်ဆိုရင်တော့ညီညာကြီးပေါ့ညီညာကြီးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဥဆောင်တဲ့အစိုးရလက်ထက်မှာလှုပ်ထားမှဖြစ်မယ်ဒါမှကျင်းသိမယ်ဆိုတဲ့အသိမျိုးတိုင်းသားခေါင်းဆောင်အချို့မှာကျွန်တော်တွေ့ရတယ်အဲ့ဒါတွေဒါတွေကတော့ကောင်းတဲ့လက္ခဏာတွေပေါ့
โอเคဆိုတော့ပထမတစ်ချက်ကသာပြောရဲမှာလူလူရဲ့ထောက်ခံမှုကမကြဘူးလူလူကဒေါန်ဆန်းစုကြည်ကိုယုံကြည်တယ်ဆိုတာဟုတ်ပါပြီဒေါန်ဆန်းစုကြည်ပြောတဲ့အတိုင်းအိုင်းနာလှုပ်ဆောင်ရတယ်လူလူလှုပ်နိုင်တဲ့အပိုင်းဆိုတော့ဒေါန်ဆန်းစုကြည်ကအခုအစိုးရအဖွဲ့အကြီးအကဲဖြစ်လာတော့ဘျူရိုကရေစီအုပ်ချုပ်ရေးယန္တရားကိုလည်းပြောကွက်ခဲ့ရတယ်အဲ့ဒီဘျူရိုကရေစီအုပ်ချုပ်ရေးယန္တရားကဒေါန်ဆန်းစုကြည်ပြုပြင်လို့တဲ့ဆန္ဒအတိုင်းဖြစ်လာပါရဲ့လား
ဒီရတ္တရာကာလအတွင်းကရတ္တရာကျော်တဲ့ကာလအတွင်းမှာထူးခြားခြားဘျူရိုကရေစီရနေရကတိုးတက်လာတော့ကျွန်တော်မတွေ့မိဘူးဗျ။အခုတော့ရှိတာပေါ့မှာရတ္တဖွဲ့နောက်ဌာနဆိုင်ရာတွေကလူလူနဲ့ဆက်ဆံရေးမှာအရင်တုန်းကလိုတော့မဟုတ်ဘူးဆက်ဆံရေးပြည်ပစ်လာတာမျိုးတော့ရှိတယ်။ဒါပေမဲ့လုပ်ငန်းကန်ကန်တကယ်တမ်းဌာနဆိုင်ရာတွေနဲ့လုပ်ရတဲ့ကန်ကန်တွေမှာတိကျတိုးတက်လာတာမရှိဘူး။ကျိုးနီစနစ်တွေကရှိတော့မယ်။စူးစမ်းနေရလို့တော့သက်ဆိုင်ဝန်ကြီးတွေကတော့ပြောပါတယ်။ဒါပေမဲ့ကျွန်တော်ထင်တယ်သူလုံးဝချုပ်ကန်နေတဲ့အနေထားတော့မရှိသေးဘူး။
အဲဒါကတော့နားလည်နိုင်ပါတယ်။အဲဆိုနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာဟုံးကြီးရန်တရားဟုံးကြီးကိုသူပြန်ပြင်ရတာပေါ့လေ။နောက်တစ်ခုကလူလူထောက်ခံမှုကလူလူဟာသူ့ကိုယုံကြည်မှုနဲ့ထောက်ခံနေရတယ်။တကယ်လက်တွေ့မှာရောဒီအစိုးရတက်လာပြီးတော့လူလူရဲ့နေစုကဘဝအခြေအနေမှာတွတ်တက်မဲ့အလားအလာတွေတွေ့ရပါလား။ဘာများပြောင်းလဲတွတ်တက်မှုတွေ့လာရတယ်ထင်ပါလဲ
။ပြောမယ်ဆိုရင်တော့ဒူဒူဘက်ကမျှော်လင့်ချက်တွေကတော့ကြီးတယ်။တကယ်တမ်းလက်တွေ့အားဖြင့်အခုချိန်ထိတိတိတိုးတက်လာမှုကတော့မတွေ့ရဘူးဗျ။ဥပမာဆိုရှင်စာဝန်ကြီးဆိုရင်တကယ်တမ်းကုန်စည်နှုန်းတွေပါလေဆိုရင်ပူရောင်ကြီးလာတာမျိုးတော့တွေ့ရတယ်စီးပွားရေးအရဆိုရှင်။ဒါပေမဲ့တစ်ဖက်ကပြောသလိုဒေါန်ဆန်းစုကြည်တက်လာတဲ့ခါကျရင်နိုင်ငံခြားရေးနှိမ့်ညွှန်းနှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေတော့တစ်ချိန်မှာစီးပွားရေးကောင်းလာမယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့ပဲသွားနေရသလိုဖြစ်တယ်။လက်တွေ့အားဖြင့်တော့တိတာထင်ရှားတဲ့ပြောင်းလဲမှုတွေတိုးတက်လာတယ်တော့မတွေ့ရပါဘူး
။နိုင်ငံရေးဘက်မှာကြည့်မယ်ဆိုရင်တချို့သုံးသပ်ကြတယ်ဒီဆိုရဟာအခုအချိန်ထိတက်မတော်နဲ့ဆက်ဆံရေးပြဿနာတစုံတရာမရှိဘဲထိန်းထားနိုင်တယ်ဆိုတာကိုအမှတ်ပေးပြီးပြောကြပါရစေ။ကျွန်တော်တွေ့ချင်တာကတက်မတော်နဲ့ဒေါန်ဆန်းစုကြည်ဆွေးနဲ့ဆက်ဆံရေးတခုရဲ့နောက်မှတိုင်းရင်းသားတွေနဲ့ဒေါန်ဆန်းစုကြည်ဆွေးနဲ့ဆက်ဆံရေး NLD ဆွေးနဲ့ဆက်ဆံရေးနှစ်ပိုင်းခွဲပြီးတော့သုံးသပ်စီရင်ပါတယ်ကိုသား။အဲဒီတော့ပထမဆုံးတက်မတော်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးကိုသားဘယ်လိုမြင်လဲဒီဆိုတာ
အရှင်တို့ကဒေါန်ဆန်းစုကြည်အစိုးရတက်ခါစားမှာတော့တော်များစိုးရင်ကြတယ်တက်မတော်နဲ့ဆက်ဆံရေးဖြစ်ပါမလားဆိုတော့ဒါပေမဲ့လက်ရှိအနေထားမှာတော့တက်မတော်နဲ့ဆက်ဆံရေးကတော်တော်ကြီးပြည်လဲနေတယ်လို့ပဲပြောရမယ်။ဟိုကတက်မတော်ကော်ရိုစီချုပ်ဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဒေါန်ဆန်းစုကြည်နဲ့ညီကဆက်ဆံတာတွေကျွန်တော်ညီငယ်လုပ်ငန်းစဉ်တွေမှာလည်းတွေ့ခဲ့ရတယ်။တွေ့ခဲ့ဆိုတော့ဆက်ဆံရေးကအရင်ခံမှန်းနေကြသလောက်စူးစူးဝါဖြစ်တော့မလာဘူး။သူတို့ဆက်ဆံရေးကောင်းတယ်လို့တော့ပြောလို့ရမယ်လို့အနေထားရှိပါတယ
်။ဒါပေမဲ့တက်မတော်ဟာနိုင်ငံရေးကနောက်ဆုတ်ပြေးမယ်ဆိုတဲ့သဘောနောက်တစ်ခါ NLD လိုချင်တဲ့အပိုင်းဖွဲ့စည်းပုံကိုပြင်မဲ့ကိစ္စမျိုးတွေပါတော့တမ်းတော်ဘက်ကလက်ခံနိုင်မဲ့အလားလာကော
မရှိပါဘူးမရှိဘူးဆိုတော့ဥမာလွတ်တော်မှာဆိုရင်ဘုဒ္ဓတိဒလူဥမာဖွဲ့စည်းပုံနဲ့ပတ်သက်လို့ဆွေးနွေးတဲ့ကိစ္စတွေမှာဆိုရင်တမ်းတော်သားကုစရေတွေကကန့်ကွက်နေတော့မယ်နောက်တစ်ချိန်ထဲမှာပဲဒေါန်ဆန်းစုကြည်ကိုနဲ့ကလည်းတမ်းတော်ကိုပြန်စည်းလုံးနေရတဲ့သဘောတော်ရှိတယ်တမ်းတော်ခေါင်းဆောင်တွေလိုချင်တဲ့အရာဥမာဆိုရှင်တိုင်းသားတွေနဲ့ညီညာရေးကိစ္စမျိုးလုပ်တဲ့အခါမှာတော့မှတမ်းတော်ခေါင်းဆောင်တွေရဲ့အတန်ကိုသူကကြားထဲကနေညှိပေးနေရတဲ့သဘောမျိုးတော့ရှိတယ်တမ်းတော်စည်းလုံးနေရတဲ့သဘောတော်ရှိပါတယ်
နောက်တစ်ခုကတိုင်းရင်းသားတွေနဲ့ NLD အစိုးရဆက်ဆံရေးလည်းပြောပါအောင်တိုင်းရင်းသားမှာလက်နက်ကင်အင်အားစုတွေမဟုတ်ဖ ೇನೆ တိုင်းရင်းသားဒေသတွေကတချို့ကမကျေနပ်ကြဘူးမလားသူတို့ပါတီကအများစုနိုင်ရဲသားနဲ့ဝန်ကြီးချုပ်ကို NLD ကခံပလိုက်တယ်ဖက်ဒရယ်ကိုတကယ်လူလာရဲဆိုရင်ဒီဟာအဓိက issue ပဲအုပ်ချုပ်ရေးကိုဘဟုအချုပ်ခိုင်းနဲ့အဲ့လိုမျိုးသူတို့တောင်းဆိုရတာရှိတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာတွေတွေ့ခဲ့ရပါလဲဘယ်လိုမြင်ခဲ့ရလဲ
ရေဘူးကခုနကကျွန်တော်ပြောသလိုပေါ့လူတစ်ခုလုံးရဲ့ထောက်ခံမှုကတော့မကြဘူးဒါပေမဲ့တချို့တိုင်းရင်းသားဒေသတွေဥပမာရခိုင်လူမျိုးနေရာမျိုးတွေရှိတယ်ရှမ်းလူနေရာမျိုးတွေရှိတယ်ဒီနေရာမျိုးတွေမှာတော့ခုနကပြဿနာမျိုးတွေကျွန်တော်တို့သတိထားမိတယ်။အဓိကတိုင်းသားတွေကိုလည်းကသူတို့တင်တဲ့အစိုးရမဟုတ်ဘူးအထူးသဖြင့်ပြည်နယ်အစိုးရတွေဆိုရင်သူတို့တင်လိုက်တဲ့သူတို့မဲပေးလိုက်တဲ့ပါတီကတက်မလာပဲနဲ့အနေဒီကနေတက်သွားတဲ့အနေထားမျိုးတွေအစိုးရဖွဲ့နေတဲ့အနေထားမျိုးတွေရှိတော့ဒီပုံမှာမကြည်လည်တာတွေရှိတယ်။ဒါခုနပြောလို့တိုင်းသားလူထုနဲ့ဆက်ဆံရေးကတော့ဟိုပုံမှန်ကတော့တခြားပြည်နယ်တွေမှာတော့ပြဿနာကြီးမှာတော့တိတ်မတွေ့ရအောင် တော့တိုင်းသားဖွဲ့စည်းတဲ့ကဏ္ဍပေါ့တိုင်းသားဖွဲ့စည်းတဲ့ကဏ္ဍမှာကျွန်တော်ကရှေ့မှာပြောသလိုပဲကျွန်တော်စကားပြောမိတဲ့တိုင်းသားခေါင်းဆောင်ချူကတော့အရင်ပြစ်ခတ်ရစေးမှလက်မှတ်မထိုးခဲ့ပါဘူးဒါပေမဲ့ဒေါ်ဆန်းစုကြည်သူကလက်ထက်မှာတော့တစုံတရာညီငယ်ကြီးရလတ်တစ်ခုခုကိုသူတို့စုပ်ကင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ကြီးကြီးသူတို့ရှိတယ်ဒါမှသူတို့မစုပ်ကင်နိုင်ရင်မလုပ်နိုင်ဘူးဆိုတဲ့အနေအထားမျိုးတွေသူတို့မှအဲ့လိုမျိုးတွေတော့ရှိတော့တိုင်းသားခေါင်းဆောင်ချူရဲ့မျှော်လင့်ချက်ကတော့ကြီးပါတယ
်တိုင်းသားတော်လိုင်းအင်အားစုခေါင်းဆောင်ပေါ့
ဟုတ်ပါတယ်လက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်ချူ
ဒါပေမဲ့တချို့ကသုံးသပ်ကြတယ်အခုဒုတိယကြိမ်ပင်လုံညီလာခံဆိုတာခေါ်လိုက်တာသိပြီးတော့အပူတပြင်းဖုတ်ပူမိလိုက်လုတ်လိုက်တယ်နောက်ပြီးတော့ဒီပွဲဟာတိတ်ကြီးကြဲလုတ်ပြီးတော့အနှစ်သာအဖြစ်သိပြီးတော့အာမကောင်းလှဘူးဒီပထမညီလာခံဟာလို့ပြောကြတယ်ကိုသားကိုတိုင်းတင်းတက်ပြီးတော့ယူခဲ့တယ်လို့ဘယ်လိုသုံးသပ်မိပါလဲ
ဟုတ်ပါတယ်ခုနအများသုံးသပ်လို့ပါပဲပထမဒီတိုင်းသားတွေဘက်ကမိုင်ချိုင်အစည်းဝေးဆိုပြီးတော့တိုင်းသားတော်လိုင်းအဖွဲ့စည်းတွေကသူတို့အရင်လုတ်ကြတယ်အဲ့တော့အဲ့စည်းဝေးကနေသူတို့ဆုံးဖြတ်တာကအောက်တိုဘာလလောက်မှကျင်းပပြီးလို့ဆိုပြီးတော့အစိုးရကိုတောင်းဆိုတယ်ဒါပေမဲ့ဒေါ်ဆန်းစုကြည်ဒီ energy အစိုးရဘက်ကလည်းညီညာရေးဆိုတာသူတို့အစိုးရရဲ့ပထမဆုံးဦးစားပေးဆိုတဲ့မူနဲ့သူကရောက်အောင်လုပ်မယ်ဆိုတဲ့ August လမှာစခေါ်လိုက်တယ်ခေါ်လိုက်တဲ့ခါကျတော့ခုနကပြောသလိုပဲတကယ်တမ်းဆွေးနွေးပွဲရဲလို့မဟုတ်ဘူးနာကျင်းပတာပဲကျင်းပတယ်ဆိုတာကဟိုတိုင်းသားအဖွဲ့အစည်းတီတီသူတို့ရဲ့သဘောထားတွေပြောတဲ့အနေအထားမျိုးပဲဖြစ်သွားခဲ့တာပေါ့
ဟုတ်ကဲ့အဲ့တော့အဲ့ဒီအဖွဲ့အစည်း CV ရဲ့သဘောထားတွေတင်ပြကြတဲ့ပတ်သက်လို့ရောဒါအစိုးရဘက်ကလည်းတင်ပြတယ်တက်မတော်ဘက်ကနှိမ့်နိုင်နိုင်မဲ့အခြေအနေဟာအလားအလာဘယ်လိုရှိပါလဲဆေးကိုတိုးတက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမင်းများသစ်ဆုံမင်းများငန်းနေလဲကျွန်တော်တပန်းကလုတ်ခဲ့ပါတယ်အဓိကဒီနိုင်ငံကြီးတိလာသူတွေကအဲ့မှာတက်ကြတဲ့ခါကျတော့ပြဿနာတစ်ခုတော့ရှိပါတယ်ဒေါ်ဆန်းစုကြည်ကတော့ပြောတယ်အားလုံးပို့ဝင်လင်းစူနေကြတယောက်ရဲ့အမြင်ကိုတယောက်သိရအောင်ဆိုပြီးတော့သူကဖွင့်ပေးလိုက်တဲ့သဘောမျိုးပြောတယ်ဒါပေမဲ့ဒီစူနေကန်တစ်ခုလုံးကလူတို့ကိုဒီအစိုးရသတင်းဌာနတွေအကုန်လုံးကနေ live ဓာတ်ရိုက်ဖြန့်ထုတ်ပေးတာပြန်ထုတ်ပြီးတော့အဖွဲ့အစည်းသီးသီးကတက်မတော်ပါဝင်တိုင်းသားအဖွဲ့အစည်းသီးသီးခေါင်းဆောင်တွေကသူ့ရဲ့လူလာချက်တွေကိုအမြင့်ဆုံးတင်ပြီးပြောကြတယ်။တက်မတော်ကလည်းအမြင့်ဆုံးတင်တယ်။သူတို့ကဒီမိုစီလက်ထက်ရောက်သွားပြီ။မင်းတို့လက်နက်ကင်စရာမလိုတော့ဘူး။လက်နက်စွန့်မှာဆိုတဲ့အဓိပ္ပာယ်မျိုးကိုပြောသွားတာ။တိုင်းသားတွေဘက်ကလည်းသူတို့လူလာချက်ကိုအမြင့်ဆုံးနေပြောတယ်။ဥမာဗမာပြည်နာမည်ရဆပြောင်းမှာဆိုတဲ့ဟာမျိုးပေါ့။အဲ့တော့ပြောတဲ့အခါကျတော့ပြဿနာတစ်ခုကကျွန်တော်မေးကြည့်တယ်လေ့လာသူတွေမေးကြည့်တော့ဒီဆွေးနွေးချက်တွေကိုပြန်စုစည်းဖို့ဆိုတာတော်တော်ပြဿနာရှိလာမယ်။ဘာလို့လဲဆိုတော့အားလုံးအမြင့်ဆုံးတင်ထားတဲ့အခါကျတော့တက်ဆိုင်ရာသူတို့အခြေခံလူထုကလည်းဒါကိုသိထားပြီ။ဒီတော့ဒါအောင်ရှော့ပေးလို့ဖြစ်ပါမလားဆိုရဲစိုးရင်ချက်တွေဖြစ်လာမယ်ရှော့ပေးလိုက်ရင်ငါတော့ရှော့ပေးရပါတယ်ဆိုရဲနောက်ကလူလူထောက်ခံမှုကကြာသွားမလားဆိုရဲပြဿနာတွေဖြစ်လာနိုင်တယ်အဲ့တော့နောက်ပိုင်းအချိန်တွေကဒီကိစ္စအနေနဲ့ပြဿနာရှိနိုင်တယ်လို့သုံးသပ်ကြပါတယ
်ဆိုတော့ဒါပြီးရင်နောက် follow up စီးရီးတွေလာမယ်လာစဉ်လုပ်သွားမယ်ဆိုရဲသဘောလည်းကြားတယ်နောက်6လမှတစ်ချိန်ပြန်ခွင့်မယ်အဲ့ဒီအစီအွေးတွေရဲ့အစီအစဉ်ကဘယ်လိုလုပ်ထားလဲအဲ့တော့ဒီကုနာကုသားပြောတဲ့ပုံမှုကွဲလွဲသွားတဲ့အမြင်ဆုံးနှိတင်ထားပြီးတော့ကွဲလွဲသွားတဲ့ကိစ္စတွေကိုလာစဉ်ပြုစုသွားမယ်ကိစ္စကြောင့်နှိမ့်နိုင်နိုင်စရာအကြောင်း
သူတို့အရာကသူတို့ကျွန်တော်မေးကြည့်တယ်သူတို့ procedure ပေါ့ဘယ်လိုလုပ်မလဲဆိုတော့ဒုတိယကြိမ်ဒီပင်လုံညီလာခံကိုနောက်6လမှာသူတို့ကျင်းပမယ်အဲ့တော့ဒီကြားကကလာမှာသူလာမယ့်8တလအတွင်းမှာသူတို့ဘာခေါ်လဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးသူတို့ခေါ်မယ်တဲ့နည်းအဲ့ဒါကသူတို့အဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကအခုဆွေးနွေးသွားတဲ့အချက်လက်တွေကိုပြန်ပြီးစုစည်းမယ်ဆိုတဲ့ဟာမျိုးဖြစ်တယ်ဒါပေမဲ့ပြဿနာတစ်ခုကဘာထပ်တက်လာလဲဆိုတော့တက်မလို့ဘက်ကအမှားဆုံးတင်လာတာနောက်ရှိဆက်ပတ်တက်ဖို့ဆိုလို့ရှိရင် NCA ထိုးမှဖြစ်မယ်ဆိုတဲ့သဘောထားအခုတင်ချလာတယ်တင်ချလာတော့ NCA မထိုးထားတဲ့အဖွဲ့အစည်းတွေကဆက်ပါလို့မရဘူးဆိုတဲ့အနေအထားမျိုးသဘောမျိုးတက်ရောက်သွားတယ်အဲ့တော့အဲ့ကိစ္စကအခုနောက်ပိုင်းမှာပို့ပြီးတော့အကြက်တဲဖြစ်လာမှာကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာ NCA မထိုးထားတဲ့အဖွဲ့တွေပါနိုင်မလားမပါနိုင်ဘူးဆိုတာလည်းပြဿနာတစ်ခုဖြစ်လာမယ် as charm NCA မထိုးထားတဲ့အဖွဲ့တွေကို NCA ထိုးပါဆိုရဖြစ်အားလည်းပို့ပြီးတော့ကြီးလာမယ်ထင်တယ်
NCA မထိုးတဲ့အဖွဲ့တွေရဲ့အဓိကအကြောင်းပြချက်ကတော့အားလုံးမပါဝင်ဘူးအထူးသဖြင့် DNLA ရဲ့ program ရဲ့ရခိုင် AA ရဲ့မပါဘူးဆိုတော့ဒီသုံးဘွဲ့နဲ့ဆက်ဆံရတော့ဘယ်လိုနေလဲဒီသုံးဘွဲ့ကပါနိုင်လား
ပြဿနာကတက်မလို့ဘက်ကသဘောလားဘာလို့ဆိုတော့ဒီသုံးဘွဲ့ကလက်နက်စွန့်မာတယ်ဆိုတဲ့ကြေညာချက်ကိုတက်မလို့ကထုတ်ခိုင်းပါတယ်ဟိုဘက်ကလုံးဝလက်မခံပါဘူးအဲ့လုံးဝလက်မခံအောင်ဆိုတဲ့အနေအထားမှာဒီ process မှာအဲ့၃ဘွဲ့ကပါလို့မရဘူးဖြစ်နေတယ်။ဒါပေမဲ့ NLD အစိုးရရဲ့သဘောထားကတော့အားလုံးပါရမယ်ဒီ၃ဘွဲ့ကိုပါတဖြည်းဖြည်းပေါအောင်ခေါ်သွားမယ်ဆိုတဲ့သဘောထားမျိုးတွေသူတို့အစိုးရတာဝန်ရှိသူတွေကကျွန်တော်တို့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာဖြစ်ပါမလားဆိုတော့တန်လျာအများကြီးတော့ရှိပါတယ
်။အဲ့ဒါပဲကျွန်တော်မေးချင်တာဒေါ်ဆန်းစုကြည်ရဲ့ဩဇာနိုင်ငံရေးအဖြစ်အချိန်ကကြီးမားတယ်ဩဇာကြီးမားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့သူ့အနေနဲ့ညှိနှိုင်းနိုင်မယ်ထင်လားဒီကိစ္စကို
အဲ့ဒါကသူတက်ကိုဘယ်လောက်ထိနားချနိုင်မလဲစီယုံနိုင်မလဲဆိုတာတော်တော်မူတည်ပါတယ်အဲ့တော့ဘယ်လောက်ထိသူညှိနှိုင်းနိုင်မလဲအဲ့တော့ဒေါ်ဆန်းစုကြည်ရဲ့rule ဟာတဖြည်းနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်ကြည့်ရတော့တိုင်းသားတွေနဲ့တက်ကြားထဲမှာညှိပေးရတဲ့အနေအထားမျိုးပြန်ဖြစ်နေတယ
်ဖြစ်တော့လဲဖြစ်နေတာပေါ့လေနောက်တစ်ခုအရေးကြီးတဲ့ကိစ္စတစ်ခုကမြန်မာနိုင်ငံမှာဖြစ်နေတာကဒီဘာသာအယူသီးမှုတွေကြောင့်ဒါ communal violence ဖြစ်ခဲ့ရတယ်ဆိုတော့အဲ့လိုကိစ္စကတော့အခုဘယ်လောက်ထိအချိန်ကြာဆင်းသွားတယ်လို့ထင်ပါလဲ
ကျွန်တော်ရောက်ပြီးတော့တလားလောက် 对嘛，先拉了对嘛，像那我们就呢，的马巴达破新呢，都太太皮的，别的没有的皮的，皮的看嘛。马哈那破呀，你不要今年这礼拜偷不着，马巴达破子呀，屋里那么牛，都呢，西面西干那么牛出来偷来的看嘛，马巴达破子呀，都那个人家了，那个对他们了。那地图旅游偷看木啊嘞，而且嘛，几代看家咯，马巴达破子呀，都哩脑手多嘞，你他没有撇的。特别咩，古钱嘛，得老啊，地界看高木线，加密高木线，给啥得来的看嘛？地给啥哩？那天把那给啥哩？边没有得来了，对呀嘞。而说，那地苏亚最高咯，就那天嘞，地把那给啥个，古那地清朝目的啊，都撇你了没，洗你了
没？那孙子乎没家的，人家一个嘞，人家不得了没，拉拉西拉呀，苏亚也西门跟娘，苏亚讲没讲不？
今年伊屋里边来边生活给啥了嘛？最多的嘛，谷地收的那家肉没？得看咱爸妈了嘛啥的，就那表妹说的，这今年伊要西瓜，伊要爸妈个，我收下了表暖的，今年给啥伊要留你的，爸妈个么留那你他妈了，就那现在表露没啥的，你他。